ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်အတွင်းပြည်ထောင်စုလမ်းမကြီးပေါ်မှာဒီကနေ့တိုက်ပွဲတွေပြင်းထန်ခဲ့တာကြောင့်အနီးမှာရှိတဲ့တအန်းပညာရေးဘောရာဆောင်ထဲကိုလက်နက်ကြီးတွေကျရောက်ခဲ့တယ်လို့အဆောင်နယ်ကျောင်းသူကျောင်းသား90ကျော်ကိုလည်းကုတ်ခိုင်မြို့ကိုပြောင်းရွှေ့လိုက်ရပါတယ်။ TNLA လို့ခေါ်တဲ့တအန်းပလောင်အုပ်တပ်ဖွဲ့ကတော့ဒီကနေ့အနည်းဆုံးတိုက်ပွဲ3နေရာဖြစ်ခဲ့ကြောင်းသတင်းထုတ်ပြန်ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့အစိုးရနဲ့မြောက်ပိုင်းမှာမဲအဖွဲ့တွေကြားမှာအပြည့်ရစာချုပ်လက်မှတ်ရေးထိုးနိုင်ရေးဆွေးနွေးဖို့ညှိနှိုင်းနေချိန်မှာပဲရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေပြန်လည်ပြင်းထန်လာနေတာဖြစ်ပါတယ်ဒီကနေ့တိုက်ပွဲဖြစ်ပွားတဲ့အခြေအနေကို TNLA ကတန်အန်ပလောင်တပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူတိုက်ကျော်ကအခုလိုပြောပါတယ
်အာဒီနေ့မှာတော့ဒီမနေ့ဟာ6နိုင်ခွဲလောက်ကတော့ဒီကျော်မဲနဲ့နမ်ဆာချစ်တာဆက်ရမှာအဲ့ဒီနေရာဖြစ်တဲ့ဒီဥက္ကိုင်းကောက်ကွင်းနာမည်နေရာဖြစ်တဲ့အဥက္ကိုင်းလိုလာဆန်ဖြစ်ပေါ်တော့အဟူနောင်းနာမည်နေရာဖြစ်တဲ့အဒီဖြစ်တာတော့ဒီအဲ့နောက်တစ်ဝက်မှာတော့အနေအဟိုဆိုဥက္ကိုင်းဆိုတော့နောက်တစ်ဝက်တော့အတူကြီးနေရာဖြစ်တယ်ပေါ့နော်အတော်တော်ဒီအဥက္ကိုင်းနဲ့နံပါတ်ကြာတော့လာလို့တော့ဒီနေ့တော့ PCR တော့မပြီးရသေးဘူးအခုဒီလေဒီကိလနာလေးကိလနာလေးအဲ့ဒီပုံစံမျိုးရှိသေးတယ်အာကျောက်ကတော့ဒီလိုလားမရှိဘူ
းကုတ်ခိုင်ဒေသခံတူကတော့ဒီကနေ့မနက်9နာရီဝန်းကျင်လောက်မှာကုတ်ခိုင်မြို့နယ်လွိုင်ဆန်းစစ်တောင်ကြီးအနီးမှာအစိုးရတပ်မတော်နဲ့ TNLA ခေါ်တအန်းပလောင်တပ်ဖွဲ့အကြားတိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ကြောင်းပြောပါတယ
်လွိုင်ဆန်းစစ်တောင်ရဲ့ဒီဘက်မှာသူတို့အနာပလောင်အဖွဲ့တွေကားတွေတားလို့ပြောတာပဲကားတွေတားမှတော့ဟိုပုံမှန်စစ်တားတွေနဲ့အကုန်ဘောရဆောင်အနာဖတ်ပုံထွက်ပြီးတော့မှတိုက်ပွဲအစားဖြစ်တာ။အဆောင်ရှိမှသူတို့အမှန်အမြဲတမ်းရှိနေသွားလေ။ငါတို့တော့ဆက်မပြည့်ချာ။ခဏနိုင်မှသာ။တိုက်ပွဲလည်းတော်တော်လေးပြင်းနေ။ပြင်းထန်နေသွားတနာကြီးကြော်ကြော်လောက်ကြာ။
တအန်းပညာရေးဘော်ဒါဆောင်ဤမှာဖြစ်ပွားခဲ့တာကြောင့်လက်နက်ကြီးကြီးတွေဟာအဆောင်ဝင်းတွင်းကိုကြောက်ခဲ့ကြောင်းလဲအဆောင်မှာကျောင်းသားတွေနဲ့အတူရှိနေတဲ့ဆရာမလွေးရွှေစုကပြောပါတယ်
။ကလေးတွေကျောင်းသားခန်းကြီးအချိန်ပေါ်မှာ9နာရီ15မှာသာဖြစ်တာပေါ့နော်။9နာရီထိနင်းနင်းထန်ထန်ဖြစ်တာပေါ့နော်။ကြက်တိုက်ကြက်တိုက်လက်နက်ကြီးရောလက်နက်ငယ်ရောကြက်တိုက်ဖြစ်တော့ကလေးတွေလည်းအကုန်လုံးအဲဒီကနေအောက်မှာပဲပြေးပုံကြတာပေါ့။လက်နက်ကြီးကဟိုမင်းကလေးဆောင်နောက်ကသင်ပြန်လာတာခုကြတာပေါ့နော်ဒီအဆောင်ရဲ့အလေတက်တခုကြတာပေါ့မိငယ်ကလေးဆောင်နောက်ကနှစ်ခုပေါ့အာစစ်စပောင်းလက်လက်ကြီးကလေးခုကြတာပေါ့နော်အဲပြီးတော့လက်မုံကြီးကတော့အကြည့်ပြန်နေရကလေးဆောင်ရဲ့ခေါင်းမိုးဒီမှာထိသေးတယ်ပေါ့နော်အတောင်းကြီးကျောင်းသားကတော့အထိခံမရှိအောင်ရှင်းအဆောင်လည်းထိအောင်ရှင်းအဲ့ဒါခဏညင်သွားတဲ့ချိန်မှာတို့လက်မုံဆယ်မြို့ထဲမြို့ထဲကဖြစ်ဆောင်စခန်းမှာခဏပို့ထားပေါ့နော်ကလေးဦးကြီးက81ရောက်ပေါ့နော်စစ်စပောင်းပြန်ပြန်မှလည်းရောသူကမိလေးရောသူကတောင်ရှိစင်ရှိရလို့
ဘောရာဆောင်ကကလေးတွေကိုကွက်ခိုင်မျိုးကပရာဟိတအတင်းကကားရီနဲ့လာရောက်ခေါ်ဆောင်ခဲ့ပြီးဂျရနာထွန်းအဆောင်မှာခိတ္တထားထားသလိုအနီးနားကရွာသားတချို့လည်းတင်းရှောင်နေကြပါတယ်ဒီကနေ့မနေ့ဖြစ်ပွားတဲ့တိုက်ပွဲကြောင့်လာရှုံးမူဆယ်ပြည်တော်စုလမ်းမကြီးဟာယာယီရက်ဆိုင်ခဲ့ပြီးနောက်ပိုင်းမှာလည်းကားရီဂျိုးကြားဂျိုးကြားသာတွာလာတာရှိကြောင်းဒေသခံတွေကပြောပါတယ်ဒီအပိုင်းအတွင်းမှာကြောင်မဲမျိုးဘက်မှာလည်းလက်နက်ကြီးပစ်ခတ်တာတွေရှိကြောင်းကြောင်မဲမျိုးနယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးဆိုင်ထုံးဝင်းကပြောပါတယ
်မနေ့ကလက်နက်ကြီးတွေနဲ့ဒီတပ်မတော်ပြစ်တာတော့ကျွန်တော်ကြားပါတော့ဘယ်ဘက်ကိုပြစ်လဲတော့ကျွန်တော်မသိဘူးပြစ်တာတော့ပြစ်တယ်ကွာဟိုဘက်မိုင်းကောကလည်းပြစ်တယ်ကြောင်မဲကလည်းပြစ်တယ်ကွာနှစ်ဖက်ပြစ်နေတယ်လို့ကြားရတယ်
TNLA ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူတိုက်ကျော်ကတော့ဒီလလာဇန်ပိုင်းကစတင်ပြီးနမ်ဆန်နဲ့မန်တုံစတဲ့ဒေတာဘက်မှာထိုးစစ်စင်နာရီရှိကြောင်းပြောပါတယ်
။အခုလာဇန်ပိုင်းမှာတော့တောက်လျှောက်ဒီကျွန်တော်ကြီးကမြောင်ဒီတာတပ်ကအပြင်ထံထိုးစစ်စင်နာရီအားဖြင့်ဒီနမ်ဆန်နေနဲ့ဝဲတုံဒီမန်တုံနဲ့တို့ထိုးစစ်စင်နာပုံများလဲအားဒီဒီမှာ70 years in the year မှာနေတဲ့တုံးမဲတစကံကရောဒီမှာမင်္ဂလာတစကံရောအာလက်နကြီးဒီအင်းနဲ့ဒီတရားငါတရားပြည့်စုံမှာလည်းနေကြလို့အာမင်္ဂလာကောင်းကြီးရှိတဲ့ကြီးရောအခုကျွန်တော်ညီရဲ့ယာယီတစကံဒီပေးပါရောနေရတဲ့ကနော်ဒီလက်နကြီးအကျေကြီးအကျော်ဒီခါနေ
လက်ရှိဖြစ်ပေါ်တဲ့တိုက်ပွဲသတင်းနဲ့ပတ်သက်ပြီးတမ်ဘရောသတင်းမှန်ပြန်ကြားရေးအဖွဲ့ကိုမေးမြန်းနိုင်ဖို့ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး ဒီလအတွင်းမှာတော့အစိုးရရဲ့မြို့သားပြန်လည်တင်မြှင့်ရေးနဲ့ငြိမ်းချမ်းရေးဘူဌာန NRPC နဲ့ TNLA အပါအဝင်မြောက်ပိုင်းမှာမိတ်လေးဘွဲတို့တွဲဆုံဖို့နှစ်ဖက်ညှိနှိုင်းနေပေမဲ့ဒီကနေ့အထိတော့တွဲဆုံမဲ့နေရာနဲ့ရက်ကိုသတ်မှတ်နိုင်တာမရှိသေးပါဘူး။